ရခိုင်ပြည်နယ်အမ်းမြို့နယ်ဘက်ကကျေးရွာတွေမှာပြေကမှုကြောင့်အရသားတွေတိတ်ဆုံးတန်ရရသလိုလမ်းတွေပိတ်ထားတာကြောင့်စန္ဒရိခါခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါအမ်းမြို့နယ်သလက်ချောင်းကျေးရွာအုပ်စုဘက်မှာမနေ့ညပိုင်းကပြေကမှုဖြစ်ပွားခဲ့ပြီးလက်နက်ကြီးထိမှန်လို့ရွာသားတွေတိတ်ဆုံးထိခိုက်တန်ရရရှိခဲ့တယ်လို့သလက်ချောင်းကျေးရွာတိရခန့်သူကပြောပါတယ်။
မနေ့ကညနေခင်းလိုက်ဝမ်းကျင်ခန့်ကအမ်းမြို့နယ်တလဲအုပ်စုလက်မကျေးရွာမှာလက်နက်ကြီးကြီးကြတယ်ပေါ့အဲ့ဒီနန္ဒကြီးကြီးကြတဲ့အတွက်ကြောင့်တအုပ်ကြီးဆုံးတယ်ပေါ့နော်ပွင့်ချက်ပြီးကြီးဆုံးတာနောက်တူကတော့လေကျော်ရန်လို့အနောက်ဘက်ကလာနေတော့ဘုံတော့ကျက်လေပေါ့မအဲ့ဒီတလဲရောဟောင်းနားမှာနေတယ်ပေါ့မိနောက်နေတယ်ပေါ့သူရောကဒဏ်ရာရပြည့်ထန်တယ်ပေါ့နော်အဲ့ဒီသူရောကအမျိုးသမီးနှစ်ဦးရဲ့အမျိုးသားတအုပ်ရဲ့အမျိုးသမီးနှစ်ဦးမှာနှိမ့်နေအရွယ်အမျိုးသမီးတအုပ်ပါတယ်ပေါ့နော်အဲ့ဒီသူတွေကသူတက်တဲ့လည်းအလီဆန်ကြီးကမှရှိနေကြတယ်နော်တက်မတော်ကနေပြီးစီးပူဖို့အတွက်သွားလာဖမ်းတယ်ပိုက်ခတ်တဲ့အတွက်ကြောင့်သူတို့စီးပူဖတ်မရသေးဘူးပေါ့
ဒီပြစ်ခတ်မှုမှာပဲဖွဲ့ကပြစ်ခတ်တာမသိရှိဘူးလို့အဆိုပါသေတာခံကပြောပါတယ်ရခိုင်လက်နက်ကန်အေပြောခွေရခိုင်တုခါကတော့အမ်းမြွနဲ့တလက်ချောင်းကျွရအုပ်စုဘက်မှာသူတို့ဘွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်
မနေ့ကအမ်းဘက်မှာတော့တိုက်ပွဲဖြစ်တာမရှိဘူးကြဒီမနေ့ကဇွန်လ26ရက်ဒီည9နာရီလောက်မှာအမ်းမြွနဲ့နမ်းမိုရွာကိုမြန်မာစစ်တပ်ကနေပြီးတော့လက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်တာတော့ရှိတယ်ဗျအဲ့ဒီမှာဒီတမ66ရက်လက်အောက်ခံပေါ့နော်ဒီခလာယာချစ်စင်ကသူတို့ယာယီအခြေပြုထားတဲ့ဒီနမ်းမိုရွာရဲ့အခြေမြောက်ဖက်မီတာ900လောက်အကွာမှာရှိတဲ့တောင်တန်းကနေပြီးတော့လှမ်းပြီးတော့ပစ်တာဒီနမ်းမိုရွာထဲကိုလက်နက်ကြီးကြီးတွေကြားရောက်ပောက်ခွေခဲ့တာရှိတယ်
တလက်ချောင်းကျွာဖက်ပြစ်ကမှုအခြေအနေကိုသိရှိဖို့တမတော်ပြောရေးစုခွေရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အမ်းမြွနဲ့တွင်ရခိုင်လက်နက်ကန်အေဖွဲ့ကနေဝင်ရောက်အခြေပြုလာပြီးနောက်ပိုင်းရိတ်ခါဖျားတောက်တဲ့အနေနဲ့တလက်ချောင်းအုပ်စုတွင်ကျွာပေါင်း40ကျော်ကိုရွာနဲ့ဆက်တွယ်တဲ့ရေလန်းကုန်းလန်းအလုံးဒီနှစ်ဆန်းကလေးကပိတ်ပင်ထားခဲ့တာပါ။ဒီလိုလမ်းတွေပိတ်ပင်ထားတဲ့အတွက်ဒေသခံပြည်သူတွေစံပြက်လက်နေကြပြီးစားတောက်ရေးအခက်တွေ့နေကြပါတယ်။တလက်ချောင်းအုပ်စုအသွင်းရှိကျေးရွာတွေကဒေသခံတွေဟာရှမ်းကုန်းနဲ့မင်္ဂလာဆောင်ကျေးရွာဘက်ကိုပြောင်းရွှေ့လာကြပြီးစံပြလက်နေလို့ကြုံရသီးနှံကိုစားတောက်နေရတယ်လို့ချင်းလူခွေရေးဘွဲ့ CHRO ပြောရေးစုခွေရှိသူဆလိုင်းလျံကပြောပါတယ
်တလက်ချောင်းရွာအနန္ဒိဆန်နဲ့ရွာပေါ့တဲ့မတော်ကနေရှိနေလို့မယ်ဆိုပြီးတော့ဂျွန်လ18ရက်နေ့ကတည်းကနေအပေါ်လာပိတ်တာကိုဒီဒေသခံရွာသားတွေစားเสียမရှိတော့ဘဲနဲ့သူတို့ဒုက္ခကြုံနေရတာပေါ့တော်လို့ရတဲ့လမ်းတွေကိုပိတ်တော့စာနေရခက်တော့လာဖြစ်တယ်။သူတို့ပြပြချက်ရဆင်တော့ရှိတဲ့ဒီငပြိုတီးတော့ပိနေတီးတော့အတင်းသူတို့လည်းဖားပြနေနေရတယ်။ဒီလက်ချောင်းမှာရှိတဲ့တက်မတို့စခန်းကိုလည်းသူတို့သူတို့ခက်ခဲတဲ့အကြောင်းကိုတော့ပြောတယ်တဲ့။ဒါပေမဲ့တက်မတို့ဖက်နေအထက်ကိုတင်ပြရအောင်မယ်ပြီးတော့ဒီဖက်မှာစနစ်တကျစီစဉ်ထူတော့လူလိုက်မယ်ဆိုပြီးတော့တက်မတို့ဖက်နေပြန်ပြောတာတော့ရှိတယ်။
တလက်ချောင်းအုပ်စုအသွင်းကြီးရွာတွေဟာအခြေခံစားတော့ကုန်တွေကိုအမ်းမြုတ်ကနေကုန်းလန်းရေပုံမြုတ်နဲ့ကန်တောင်ကြီးဘက်ကနေရေလန်းနဲ့တည်ယူနေကြတာဖြစ်ပေမဲ့အေအဖွဲ့တန်းစန္ဒရိခါရရှိသွားမှဆိုလို့လမ်းကြောင်းတွေအလုံးပိတ်ဆို့လိုက်တာလို့သူကဆိုပါတယ်တလက်ချောင်းအုပ်စုအသွင်းရှိကြီးရွာ40ရွာနဲ့က38ရွာမှာချင်းလူမျိုးတွေနေထိုင်ကြပြီးကြံ9ရွာမှာရခိုင်လူမျိုးတွေနေထိုင်ကြပါတယ်အလားတူရေသိပ်သာမြို့နယ်ကြောက်တန်းကျေးရွာအုပ်စု18ရွာကိုတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ဖို့ရွာသားတွေခေတ္တသိမ်းရှောင်ကြဖို့ဒေသခံအာဏာပိုင်တွေညွှန်ကြားပြီးနောက်ပိုင်းအဲ့ဒီဒေသမှာတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါဒီနေ့မှလည်းကြောက်တန်းကျေးရွာဘက်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေဘက်ကပြောပါတယ်ဒီနေ့မွန်းလွယ်ပိုင်းမှာစစ်သွေးမြို့နယ်ရေချိုင်းပြင်ကျေးရွာနီးမိုင်းနှလုံးပောက်ကွဲပြီးနောက်စစ်တပ်ဘက်ကပြစ်ကတ်မှုတွေရှိခဲ့တယ်လို့စစ်သွေးရေချိုင်းပြင်ကားလမ်းကိုလည်းပိတ်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်